ရှမ်းပြည်နယ်မြောက်ပိုင်းပန်ဆိုင်ကျူကုတ်မြို့နယ်ကောင်းခွားရွာမှာကချင်းနှစ်ချင်းခရီးရန်အတင်းကျုပ် KBC ကစီရီနာဝန်နဲ့ဆီယမန်နှစ်ဦးအရမပြုကျင့်ပြီးတော့ရက်ဆက်စွာတပ်ဖြတ်ခံခဲ့ရတဲ့ကိစ္စနဲ့ပတ်သက်လို့အမှုမှန်ပေါ်ပေါက်ဖို့အတွက်မြန်မာအစိုးရကိုဖိအားပေးဖို့အမေရိကန်အစိုးရတာဝန်ရှိသူတွေအပြင်လွှတ်တော်အမတ်တွေနဲ့တွေ့ဆုံပြီးတော့တင်ပြသွားမှာဖြစ်တယ်လို့အမေရ ကပြီးခဲ့တဲ့အပတ်တွင်းကတိုက်တွန်းပြောဆိုခဲ့ပြီးကချင်တိုင်းရင်းသားတွေကအခုလိုဆောင်ရွက်လာတာဖြစ်ပါတယ်ဒီအကြောင်းသေးစီကိုကိုအောင်အောင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
လွန်ခဲ့တဲ့ဇန်နဝါရီလ19ရက်နေ့ညဘက်မှာကချင်နှင်းချင်းခရိုင်အတင်းချုပ် KBC မှာတာဝန်ထမ်းဆောင်နေတဲ့ဆရာမခေါင်နှင်းဆန်တဲ့မရန်လူရာတို့နှစ်ဦးဟာကောင်းခါယူဟာကသူတို့နေထိုင်ရာအိမ်ခန်းအတွင်းအဓမ္မပြုကျင့်ခံရပြီးအသက်ခံခဲ့ရတာပါဒီအမှုနဲ့ပတ်သက်လို့ American ဆိုရအနေနဲ့အမှုမှန်ပေါ်ပေါက်ရေးမြန်မာဆိုရအပေါ်ပြားပေးဖို့ဆောင်ရွက်သွားမယ်အကြောင်း American ပြည်ထောင်စုအခြေစိုက်ကချင်မာမီအဖွဲ့ကပြောခွင့်ရကိုကွန်ဆန်ကအခုလိုပြောပါတယ်
အင်ကျူတော်နဲ့နိုင်ငံသားရေးစဌာနနဲ့နောက်လွတ်တော်ကိုကျွန်တော်တို့ဒီဝင်တွေ့ဖို့အစီအစဉ်ရှိပါတယ်။အဓိကဒီဖြစ်စဉ်နဲ့ပတ်သက်မှာကျွန်တော်တို့အထောက်အထားရှိရဟာကျွန်တော်ဖွင့်ပြဖို့အစီအစဉ်ရှိပါတယ်ဗျ။ဒီလွာထဲမှာဥပမာစစ်တပ်က guide 60ကျောက် guide 90အနည်းအကြီးရှိတဲ့အကြောင်းလေးပေါ့နော်။နောက်ဒီရွာတစ်ခုလုံးမှာနောက်တစ်ခုကရွာအဝင်ရွာအထွက်ရွာနေပြီးအားလုံးမှာစစ်တပ်နေရာချထားတဲ့ဟာကြီးကျွန်တော်အဲ့ဒါပြဖို့ပြဖို့ရှိပါတယ်။
အခုလိုကချင်လောအပေးဆရာမနှုတ်အသက်ခံမှုနဲ့ပတ်သက်လို့ဒီအမှုကိုစုံစမ်းစစ်ဆေးပြီးထိရောက်စွာအရေးယူဖို့အမေရိကန်အစိုးရကတိုက်တွန်းထားပြီးမြန်မာအစိုးရဘက်ကလည်းဒီကိစ္စနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေတယ်လို့ပြောဆိုကြောင်းအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရဂျန်ဆာဂီကလွန်ခဲ့တဲ့အပတ်တွင်သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ဒီအမှုနဲ့ပတ်သက်လို့ဒေသခံရွာသားတွေအပြင်အချင်းဖြစ်ပွားရနေမှာမြန်မာစစ်တပ်ခမာရ903ဟာကောင်းခါယူရအနီးမှာစခန်းချထားတာကြောင့်မြန်မာတပ်ဖွဲ့ဝင်အချို့ကစစ်ဆေးခဲ့ကြတာပါမြန်မာနိုင်ငံမှာပြုပြင်ပြောင်းလဲရေးတွေလုပ်နေတယ်ဆိုပေမဲ့လူခွင့်ရေးချိုးဖောက်မှုများပြားဆက်ရှိနေစေဖြစ်ပြီးဒီကိစ္စနဲ့ပတ်သက်လို့အစိုးရအနေနဲ့ပွင့်လင်းမြင်သာမှုရှိရှိကန်တွယ်ဖို့လိုအပ်ကြောင်းကိုကွန်ဆန်ကအခုလိုဆက်ပြောပါတယ
်အခုက2020ကနေပြီးတော့ကျွန်တော်ငင်းချမ်းရေးယူပြီးတာနဲ့မယူတဲ့နေရာနဲ့118ခုမျိုးတမီးရောစော်ကားရဲ့အမှုတွေပေါ့နော်ဒီအားလုံးတကယ်ဖြစ်စဉ်ဖြစ်ရိုးဖြစ်စဉ်ကိုအမှန်မှန်တကယ်စစ်မှန်မှန်နဲ့မပေါ်ပြနိုင်ဘူးဆိုတော့ဒီလိုဆက်သွားလို့မရပါဘူး။ဒါဆိုဒီမိုကရက်တစ်ရီဖော်မ်ဆိုတဲ့ဒီဒီမိုကရက်တစ်ထရန်ဇစ်ရှင်အချိန်မှာပေါ့နော်ဒီလိုလူတွေကိုအရင်တော့ကျွန်တော်စစ်အုပ်ချုပ်တဲ့ခေတ်လိုမျိုးပုံစံနဲ့အုပ်ချုပ်လို့မရနိုင်ဘူး။ဒါဆိုဒီလိုဒီနှစ်ခုကတွန်တွဲလို့နေလို့မရဘူးပေါ့နော်။ဒီမိုကရေစီနဲ့ဒီလူအခွင့်အရေးချိုးဖောက်တဲ့အမှုတွေကrule of law မရှိဘဲနဲ့ democracy လုံးဝမရှိနိုင
်မြန်မာနိုင်ငံမှာနိုင်ငံရေးအခြေအနေတွေတစုံတရာပြောင်းလဲလာတာကြောင့်နိုင်ငံတကာကပိတ်ဆို့တံခတ်မှုတွေလျှော့ချလာတာနဲ့ဒီပြိုင်နက်မှာနိုင်ငံသားတွေရဲ့အခွင့်အရေးကိုလည်းအစိုးရအနေနဲ့အတိအမှတ်ပြုရမှာဖြစ်ကြောင်းကိုကိုကွန်ဆန်ကအခုလိုဆက်ပြောပါတယ်
ကျွန်တော်တို့ခုခုဖြစ်တိုင်းနိုင်ငံသားတွေကိုတရားခံအနေဖြင့်လုပ်နေတဲ့ကျင့်ဝတ်တွေကျွန်တော်ရှောင်ရှားခိုင်းစေချင်တယ်ဥပမာဒီလိုမျိုးကိစ္စတွေနောက်တစ်ခုကတခြားဒီမီဒီယာနဲ့ပတ်သက်မှာပိတ်တာဥပမာကိုပါကြီးကိစ္စလို့အကြည့်ပေါ့နော်အားလုံးကနိုင်ငံသားနေပြီးတော့ဒီကြည့်ပေါ်ပိတ်ဆို့လာလို့အကောင်လုံးဖွင့်ခိုင်းစေချင်ဖွင့်ခိုင်းစေချင်မှဒီလိုကြည့်ပေါ်ရေးပိတ်ဆို့တယ်ဖွင့်တဲ့အချိန်အတူသူတို့ကတိုင်းရင်းသားတာမကပမာဏရှိတဲ့လူအားလုံးကိုလွတ်လပ်စွာပွားလာနိုင်ခွင့်ဒီလိုအသက်ရှင်နိုင်ခွင့်ပေါ့နော်အဲ့ဒါပေးတင်တယ်ကျွန်တော်အမြင်ကအဲ့လိုမြင်ပါတယ်
ကွယ်လွန်မှုဆရာမနှစ်ဦးအတွက်မြန်မာနိုင်ငံမှာသတင်းစာရှင်းလင်းပွဲတွေစုတောင်းဝတ်ပြုပွဲတွေလုပ်ခဲ့သလိုအမေရိကန်ပြည်ထောင်စုမှာလည်းလွန်ခဲ့တဲ့တနင်္ဂနွေနေ့ကဝါရှင်တန် DC မှာရှိတဲ့ Calvary Baptist Church မှာကွယ်လွန်မှုဆရာမနှစ်ဦးအတွက်ရည်စူးပြီးစုတောင်းပွဲကျင်းပခဲ့တာမှာလူ200လောက်ပါဝင်ခဲ့ပါတယ်။ဒီစုတောင်းပွဲကိုတော့ကချင်တိုင်းရင်းသားတွေအပြင်ဝါရှင်တန် DC မှာနေထိုင်တဲ့တခြားတိုင်းရင်းသားတော်တော်များများလည်းတက်ရောက်ခဲ့ပါတယ်။စုတောင်းပွဲမှာပါဝင်တဲ့ခရစ်ယာန်ဓမ္မဆရာတော်အာလီကမြန်မာနိုင်ငံကလူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်လို့နိုင်ငံတကာကတည်အောင်နဲ့မြန်မာဆွေရအနေနဲ့လည်းအမှုမှန်ပေါ်ပေါက်အောင်ဆောင်ရွက်ဖို့အခုလိုပြောကြားခဲ့ပါတယ်
။ကျွန်တော်တို့တိုင်းရင်းသားတောင်းတူတောင်းသားတွေကိုဆရာဆရာမမြောက်ကိုပူပေးခြင်းမရှိဘဲနဲ့ကျွန်တော်တို့တတ်နိုင်သောအဖြစ်အချင်းချင်းဖွဲ့ထုတ်ကနေမြစ်စင်နေ့တိုင်းဆရာမမြောက်ကိုပူပြီးမှသတ္တရာများပြုလုပ်နေခြင်းဖြစ်ပါတယ်။တကယ်ပဲပညာမတတ်သောသူများကိုဒါစိတ်မမှဖြင့်ပုံကြီးဆောင်းချောက်တော်ပညာတော်ပြန်လွတ်တော်နေရာ၌ဤကဲ့သို့ဖြစ်တော်အဖြစ်ပြများကိုနိုင်ငံတော်ဆုရကနေဖြင့်ပြေခံကြည့်ရှိအောင်ဖို့ထုတ်ပြရန်အတွက်ကျွန်တော်လည်းတောင်းဆိုလိုပါတယ်
အသက်20ဝန်းကျင်ရှိဆရာမခေါင်နှင်းဆင်နဲ့မရန်လူရာတို့ရက်ဆက်စွာအသက်ခံမှုနဲ့ပတ်သက်လို့ကချင်နှစ်ချင်းခရိုင်အတင်းချုပ် KBC ကကြေညာချက်ထုတ်ပြန်ခဲ့ပြီးဒါဟာလုံခြုံမှုမရှိတဲ့အခြေအနေအောက်မှာနေထိုင်နေရတဲ့ကချင်မျိုးသမီးတွေအပါအဝင်အမျိုးသမီးတို့ရဲ့အနေအထားကိုမိမောင်းထိုးပြလိုက်တာဖြစ်ပြီးအခြေခံပညာရေးအတွက်အဟံတာဖြစ်စေတယ်လို့ပြောဆိုပါရယ် ကိုကျိုးစောအနေနာခံပြီးစေတနာရှိထားဆောင်ရွက်တဲ့ဆီယမနှစ်ဦးကိုဆုံးရှုံးရတာဟာနိုင်ငံအကျိုးကိုပါထိခိုက်ပြီးငြိမ်းချမ်းရေးကိုဥတည်နေတဲ့နိုင်ငံရဲ့လက်ရှိအနေအထားမှာမလိုလားအပ်တဲ့ပရိပခါတွေဖြစ်ပေါ်နိုင်တာကြောင့်အစိုးရအနေနဲ့အမှုမှန်ပေါ်ပေါက်အောင်ဆောင်ရွက်ဖို့လည်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကကြေညာချက်ထုတ်ပြန်တိုက်တွန်းထားပါတယ်ခင်ဗျာ။